အာဖဂန်နစ္စတန်နိုင်ငံအတွင်းမတည်ငြိမ်မှုတွေကြောင့်ဆိုပြီးတော့ထွက်ပြေးသွားရတဲ့ရွှေပြောင်းနေထိုင်သူတွေအရေးအဆုံးသတ်နိုင်အောင်လို့ပါကစ္စတန်ရောက်နေတဲ့ဒုက္ခသည်အားလုံးကိုလာမယ့်နှစ်နှစ်အတွင်းပြန်ခေါ်မယ်လို့ကတိပေးကြောင်းအာဖဂန်သမ္မတအရှရဖ်ဂနီကယူနေတဲ့ကြားကနေတဆင့်စီရီနီလုံကမင်းကွန်းပြောဆိုလိုက်ပါတယ်ပါကစ္စတန်စစ်တပ်အထောက်ပံ့ပေးထားတဲ့တာလီဘန်စစ်သွေးကြော်တွေနဲ့ဟက်ကာနီကွန်ရက်တို့ဒေသခံတွေနဲ့အမေရိကန်ကြောထောက်နောက်ခံပြည်တပ်တွေအကြားအာဖဂန်တွင်းမှာအသေးစိတ်တိုက်ခိုက်မှုတွေကြောင့်ဆိုပြီးတော့အင်ဂျီချင်းတဲ့နိုင်ငံဆက်ဆံရေးယိုယွင်းလာပြီးတဲ့နောက်ဒီလိုကိရိပင်းမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဖဂန်ရွှေပြောင်းနေထိုင်သူ 2.8 တန်းကိုပါကစ္စတန်ကလက်ခံထားရတာဖြစ်ပြီးတော့တဝက်ဟာဆိုရင်အထောက်အထားရှိပဲနေထိုင်သူတွေဖြစ်ကြပါတယ်။ဒုက္ခတွေကြောင့်အာဖဂန်ကျောင်းဆိုင်သမားတွေကရောပြီးတော့နေထိုင်နေတာကြောင့်ဒီဒုက္ခတွေရဲ့နေရရင်းကိုအမြန်ပြန်နိုင်ရေးအထူးလိုအပ်နေတယ်လို့လည်းပြောပါရယ်။ UN နိုင်ငံတွင်းကအာဖဂန်ဒုက္ခတွေပြန်ခေါ်နိုင်ရေးကြိုးစားနေအကြောင်းလည်းသူကခရီးပေးထားပါသေးတယ်။အာဖဂန်နိုင်ငံတွင်းဆူဖီယာဝင်ရောက်သိမ်းပိုက်မှုကြောင့်တန်းနေချေဒုက္ခတွေနိုင်ငံတွင်းကနေထွက်ပြေးခဲ့ရပါတယ်။